အစ္စရေးကဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်နိုင်ပြီဆိုပေမဲ့အခုချိန်ထိပါလက်စတိုင်းဘက်ကပြစ်နေတဲ့ဒုံးကျည်တွေရဲ့အန္တရာယ်ကိုရင်ဆိုင်နေရဆဲပဲလို့ထဲလပင်မှာနေတဲ့မြန်မာတွေက VOA ကိုပြောပါတယ်အစ္စရေးကဟာမတ်စစ်ပွဲဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ထဲလပင်မှာနေထိုင်တဲ့ကိုဆန်တိုကိုမိုင်းအချင်းနိုင်ငံဇွန်ကနေတစဉ်ဆက်သွယ်မေးမြန်းထားပါတယ်ရှင်
တယ်ဗီမှာဖြစ်နေတဲ့နောက်ဆုံးချိန်ဒီမှာပေါ့နော်ဆွဆွရပဲဒီဘုံကျဲနိုင်တဲ့အန္တရာယ်အချက်ပေးတာတွေပေါ့ဟိုအကြောင်းပေါ့နော်ခဏရှောင်ရတာတို့ဘာလို့ဖြစ်နေတဲ့ချိန်ဒီမှာအခုကိုစန်တိုတို့လက်ရှိလုံခြုံရေးချိန်များကိုဘယ်လိုရှိနေရှင
်အခုလုံးလုံးစဲအနေထားမှာတော့အရင်ကြီးမဟုတ်သေးပေမဲ့စိုးရတဲ့အနေထားမှာတော့ရှိနေသေးပါပဲအဲမနေ့ကဆိုရင်ကျွန်တော်တို့3ချိန်လောက်ကျွန်တော်ရှောင်ရတယ်3ချိန်တိကျပေါ့နော်အဲကျွန်တော်လည်းပြင်းထန်ပါတယ်ပေါ်ဝဲတန်နီယာကောင်းကင်ပေါ်မှာပြင်းထန်ပါတယ်ဒီဘက်ကဟို keep up ပါဆဲ iron drone ရဲ့ကာကွယ်မှုကြောင့်လားတယ်ပစ်မျိုးတော့အပိုင်းစားလေးတွေကြပေမဲ့ဟိုတကယ်လို့ဒါ keep up ပါဆဲတာမရှိခဲ့ဘူးဆိုရင်ဒီအလုံးတွေကမြို့ပေါ်ကိုကြောက်ပေါက်ကွင်းမဲ့ဘယ်မှာကြာမှန်းမသိတဲ့ခါကြီးဆိုတော့ခါကြတော့ကျွန်တော်တို့အားလုံးစိုးရင်ကြရပါတယ်မနေ့ကဒီကျွန်တော်တို့ဒီ Binance မနာချိုး Binance နေဝင်ပြောသွားပြီးတဲ့အချိန်မှာသူတို့ဒီ G-Hub ကနေပြီးတော့ Telefit ကို9နာရီမှာပြစ်မယ်ဆိုတော့ဒီလိုမျိုးဆိတ်တယ်ဒီ channel ကနေထုတ်လို့နဲ့ခါကြတော့ကျွန်တော်လည်းပုံအရင်နဲ့ပြင်ဆင်ထားပါတယ်အ
ဲ့တော့ Israel ကအခုဆိုရင်ဒီ Gaza ကမ်းမြောင်ဒေသဘက်ကိုသူတို့ဟိုထိန်းချုပ်နိုင်ပြီလို့ကြေညာထားတယ်ပေါ့လေဒါပေမဲ့ဒီချိန်ထဲမှာပဲအခု Tel Aviv မြို့မှာကိုဆန်တူပြောပုံရဆိုလို့ရှိရင်လည်းဒီပုံလာကျဲမဲ့အန်ဒီရဲ့ချိန်တွေကလည်းရှိနေရောလက်ရှိကသူတို့နိုင်ငံတွင်လုံခြုံရေးကတကယ်တမ်းတော့မတည်ကြသေးတဲ့အနေအထားသူပြောလို့ရပါရှင့်
ဟုတ်ပါရဲ့ခင်ဗျာမကြီးအဲလုံးဝလုံလုံနဲ့အနေထားတော့ကျွန်တော်တို့မရှိသေးပါဘူးအဲနောက်တစ်ခါပြီးခဲ့တဲ့အများကြီးပိုင်းရပဲဒီဂရုကီဝန်ကြီးချုပ်ကအာရိုဂန်နေတောင်ပြောတော်တာရှိပါတယ်ဒါအစ္စရေးကလူကြီးလူကောင်းမဆန်ဘူးဆိုပြီးတော့ပြောတော်တာရှိပါတယ်ဟိုဒီစကလုံးတွေဟာဟိုကျွန်တော်ကအရင်လဲဟိုတတိထားလဲထားပါတယ်ကြောက်လဲကြောက်စရာကောင်းပါတယ်အဲကျွန်တော်တို့ဒီဘက်မှာကသူစင်ဘောကပြီးခဲ့တဲ့မနေ့ရဆိုလို့ရှိရင်တုံးရက်တိုက်ပဲဒီလေဘနွန်တောင်ပိုင်းကနေပြီးတော့ဒီအစ္စရေးဘက်ကိုတုံးကြီးနဲ့ပြစ်တာရှိတယ်အဲ့တော့ဘက်ကလည်းတစ်ဖက်ကမှလည်းစီးရနဲ့ဒီလေဘနွန်ကလည်းဟိုအစ္စရေးရန်လို့အနေထားဖြစ်နေတယ်။အဲ့နောက်ကဒီပွဲမှာလည်းဟိုအီရန်ပါဝင်ပတ်သက်တယ်မပတ်သက်ဘူးဆိုတော့လည်းဟိုအငင်းပွားမှုတွေဖြစ်နေတယ်။ဒါပေမဲ့အများစုလက်ခံထားတာကတော့ဒီအီရန်နောက်ကွယ်ရှိတယ်ဆိုတာမျိုးကိုဒီတူရီကလက်ခံထားကြပါတယ်။အဲ့တော့တူရီကလည်းရှိတယ်။နောက်ကယေမင်ဘက်ကလည်းနေထားတွေလာမယ်ဆိုလို့ရှိရင်အစ္စရေးဟာကျွန်တော်တို့ကဟိုငင်းကြမ်းတယ်လို့လုံခြုံတယ်လို့ပြောလို့အနေထားတော့မရသေးပါဘူး။
အဲ့တော့အခုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေပြီးတော့ဒီအခုအစ္စရေးရဲ့စစ်ကိုပေါ့နော်ပြန်ပြီးတော့တိုက်တဲ့ဒီစစ်ကြီးညာတဲ့ပုံမှာသူတို့အပြေအဝထောက်ခံနေလို့လည်းပြောသွားတယ်ပေါ့နော်အစ္စရေးနိုင်ငံကသတင်းမီဒီယာတွေကရောဒီအမေရိကန်သမ္မတဒီဂျိုးဘိုင်ဒန်ပြောကြတဲ့မိကုံးနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုဖော်ပြကြလဲရှင်ဘယ်လိုရေးသားကြတာတွေ့ရလဲရှင
်ဩဟိုအမေရိကန်သမ္မတပြောဝိမ့်မယ်လေသူတို့ပြည်သူတွေကတော့ဟိုလုံးဝကြီးကျင်းနဲ့အားရတာမျိုးတော့မဟုတ်ဘူးပေါ့နော်သူတို့ကတော့အပြည့်အဝလိုချင်တာပေါ့အဲ့တော့အမေရိကန်လည်းသူပေးနိုင်တဲ့အတိုင်းအတာပေးတာဆိုတော့သူတို့ကတော့ဟိုအရင်ကြီးတော့ကျင်းနဲ့အားရတဲ့အဆင့်တော့မရှိဘူးဒါပေမဲ့တော့သူတို့ကျင်းဟိုကြောင်ရဲကြပါအနေထားတော့တွေ့ရပါတယ်ပြည်သူတွေကဟိုအရင်တော့ဆိုရင်ကျွန်တော်တို့ပြောတာရှိတယ်အဲ့သူတို့ကိုပစ်တာပေါ့လေ international community ကဒီ Israel ကိုဟိုအထောက်ပံ့မပေးဘူးဆိုတဲ့ဟာမျိုးပေါ့အဲ့အရာမျိုးတွေသူတို့ပြောတယ်အခုအမေရိကန်ကိုယ်တိုင်လာပြီးတော့အခုဒီနေ့ဆိုလို့ရှင်လေသူတို့ဒီနိုင်ငံသားအမေရိကန်နိုင်ငံသားဝန်ကြီးဒီအစ္စရေးကိုရောက်မယ်လို့ကျွန်တော်တို့သိထားပါတယ်အဲ့တော့ဒီရင်ဂျော်ဒန်ဘက်ကိုလည်းသွားမယ်လို့ကျွန်တော်တို့သိထားပါတယ်သိထားဆိုအခုလေအနေထားမှာတော့ဒီအမေရိကန်ကဒီလိုမျိုးနောက်မှာမမရှိတဲ့အတွက်တော့သူတို့အနေနဲ့တော့နည်းနည်းလုံခြုံတယ်လို့တော့သူတို့ခံစားတဲ့အနေထားလေးတော့ကျွန်တော်တွေ့ရပါတယ်မိုက
်အခုအစ္စရေးမှာကဟိုဒီ Hamas စစ်သွေးကြွားတွေဝင်ပြီးတော့တိုက်ခိုက်တဲ့အတွက်သူတို့ချေမုန်းတဲ့အနေနဲ့ဆိုပြီးတော့ဒီပါလက်စတိုင်းတွေအဓိကနေတဲ့ရဲသားတွေပဲပေါ့နော်နေတဲ့ဒီဂါဇာဒေသဘက်မှာအစ္စရေးကပြန်ပြီးတော့တိုက်ခိုက်တဲ့အခါမှာဒီရဲသားတွေအများဆုံးသေဆုံးရပေါ့နော်အဲ့ဘက်မှာသွားပြီးသူတို့တွေလည်းပုံကျဲတာတို့ဘာတို့နဲ့တော်တော်ပြင်းပြင်းထန်ထန်ပြန်ပြီးတော့ချေမုန်းတိုက်ခိုက်နေတဲ့အနေအထားကိုလည်းတွေ့ရတဲ့အခါမှာကိုဆန်တိုတို့ဘယ်လိုသုံးသပ်လဲရှင
်ဒီဟာမတ်ကတော့သူတို့ကျွန်တော်တို့ဟိုအဆိုးရမဟုတ်ဘူးနော်ဂါဇာမှာမဟုတ်ဘူးပါလက်စတိုင်းရဲ့အစိုးရအနေနဲ့ဖြစ်ကြည့်ရှိနေတာမဟုတ်ဘူးကဘာကြီးကလည်းသူတို့အကြမ်းဖက်ဖြစ်တက်မှတ်ထားတယ်။ဒါပေမဲ့အဲဒီပါလက်စတိုင်းမျိုးကိုပါလက်စတိုင်းဒီပြည်သူတွေကိုသူကလူသားဒိုင်းတစ်ပွဲအုံပြုနေတယ်။ဒါပေမဲ့အဲ့လိုမျိုးသူကလက်နက်အားနဲ့ချင်းချောက်ပြီးတော့အုံပြုနေတဲ့အခါမှာပြည်သူတွေကလည်းသူ့ကိုဟိုထောက်ခံကြရတယ်။ဒါပ ကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီဥမာဒါပေမဲ့ထောက်ခံတဲ့သူကတော့အများစုကတော့ကျွန်တော်တွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီလူမျိုးမဖြစ်ခင်မှန်းတဲ့အချိန်ပြီးပတ်စံမဖြစ်ခင်မှန်းတဲ့ကဒီလိုဒီဟိုကလေးပေါက်စားလေးသူငယ်တွေတကြီးရွယ်ကိုရစားဒီ Israel စစ်သားတယောက်တွေ့ပြီဆိုရှင်ဟိုခဲနဲ့ပြစ်တာတွေလေးပွားနဲ့ထူတာတွေဟိုနိုင်ရနဲ့လို့တွေဟိုဟိုမလူတော့ရင်းနဲ့ထူတာမျိုးတွေဟိုတရားမျိုးတွေတည်ရှိနေတဲ့ခါကြတော့ဟိုအများသောအားဖြင့်ကတော့ပါလက်စတိုင်းလူမျိုးတွေဟာမတ်စ်တွေကိုဟိုအစ္စရေးကိုမုန်းသီးစိတ်နဲ့လူထောက်ခံတဲ့အနေအထားလေးတော့တွေ့ရတယ်ဒါပေမဲ့ဟာမတ်စ်ကအစိုးရပါလက်စတိုင်းတွေရဲ့အစိုးရတော့မဟုတ်ဘူးအကြမ်းတက်ဖွဲ့စည်းဖြစ်နေတယ်အဲ့ဒီလူဆိုတော့ဒီအခုအစ္စရေးအစိုးရနဲ့ government နဲ့ဒီ military ကနေပြီးတော့ဒီလူမျိုးဟာမတ်စ်ကိုနှိမ်နေတဲ့အခါမှာပြည်သူတွေပါဟိုအခုပြည်ကြကြရတယ်ဒီဒီအတွက်တော့ကျွန်တော်တို့အနေနဲ့တော့စိတ်မကောင်းဖြစ်ရပါတယ်။ဟိုဂျားရန်နေတစားကနေဖြစ်ရတဲ့အတွက်ကြောင့်ဒီလိုမျိုး civilian တွေကိုဟိုထိခိုက်အောင်လုပ်တာကတော့ကျွန်တော်တို့အနေနဲ့တော့ဒါကတော့လက်မခံနိုင်ပါဘူး။မကြိုက်လည်းမကြိုက်ပါဘူး။